ရသမကလုံလုံရေးကောင်စီကဒီကနေ့ဇူလိုင်လ13ရက်အမေရိကန်ပြည်ထောင်စုအရှိချမ်းဒေသခံတော်ကြီးမနေ့စနေရီမှာမြန်မာနိုင်ငံအရေးတကပိတ်စီအဝေးကျင်းပမှာဖြစ်ပါတယ်ဗြိတိန်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့တောင်စုကျဲရကျင်းပတဲ့အစည်းအဝေးဖြစ်ပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Joyce ဆူယာကမြန်မာနိုင်ငံအခြေအနေအကြမ်းမြင့်အစီရင်ခံတင်ပြမယ်လို့မျှော်လင့်ရပါတယ်ဆွေးနွေးပွဲမှာပါဝင်မဲ့တခြားအသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးဇွန်လနောက်ဆုံးအပတ်အတွင်းကပဲကုလသမဂ္ဂလူညုံရေးကောင်စီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကမြန်မာအရေးလူညုံရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့တာတွေကိုဝေဖန်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံရဲ့အကြတဲ့လူညုံရေးကောင်စီရဲ့အရေးယူဆောင်ရွက်ဖို့ပြက်ကွက်တာဟာမြန်မာပြည်သူတွေအတွက်အလွန်ကြီးမားပြီးစိုးရွားတဲ့အကျိုးဆက်တွေဖြစ်နိုင်တဲ့အကြောင်းတာမကြီးဦးကျော်မိုးထွန်းကပြောခဲ့ပါတယ်မြန်မာအပါအဝင်ကမ္ဘာနေရာအတော်များများမှာဖြစ်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့လက်နက်ကန်ပဋိပက္ခတွေအတွင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့ကာကွယ်တားဆီးပေးဖို့ပြက်ကွက်နေတယ်လို့မနေ့ဇူလိုင်လ၂ရက်နေ့ကလည်းထပ်မံဝေဖန်ပြောဆိုခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဟာပြီးခဲ့တဲ့ဧပြီလကလည်းမြန်မာနိုင်ငံအရေးဆွေးနွေးပွဲကျင်းပခဲ့ပါတယ်2024ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ကလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးတကပိတ်ဆွေးနွေးပွဲကျင်းပခဲ့ကြပါတယ်ခင်ဗျာ